ဒီဖေဗရူလာ၁ရက်နေ့စစ်အာဏာစသိမ်းပြီးတဲ့အချိန်နောက်ပိုင်းမှာပြည်သူတွေကဒီလမ်းပေါ်ထွက်ပြီးတော့လူစုလူဝေးနဲ့ဆန္ဒပြကြတယ်ကယောကကြားရရပဲပေါ့နော်အဲ့ရက်မှာအမျိုးသမီးတွေဦးဆောင်တဲ့အဖွဲ့တွေကိုလည်းတွေ့လာရတယ်အဲ့ဒီအဲ့ဒါကြောင့်မို့ဒီလူစုဒီတော်လှန်ရေးမှာအမျိုးသမီးရဲ့ခန္ဓာဘလောက်အရေးပါလဲဆိုတာကိုပြောပြပေးပါရှင်
တော်လန်ရေးမှာအမျိုးသမီးတွေရဲ့ခန္ဓာကကျွန်တော်တို့အခုခေတ်မှာမဟုတ်ဘူးပေါ့နော်ကျွန်တော်တို့လွတ်လပ်ရေးခေတ်ကပဲဖြစ်ဖြစ်အဲနောက်တစ်ခါကျွန်တော်တို့1988တုန်းကပဲဖြစ်ဖြစ်ပေါ့နော်တောက်လျှောက်မှာကျွန်တော်တို့အမျိုးသမီးတွေရဲ့ပါဝင်မှုကအာမနေပါဘူးပေါ့ဒါပေမဲ့ဟိုသိတဲ့အတိုင်းပဲအရင်တော့ကဉာဏ်ပညာတွေတည်င်းအချက်လက်တွေရယူနိုင်မှုကအကန့်အသတ်ရှိတဲ့အခါကျတော့လူတွေကချက်ချက်ပြန့်ပြန့်လည်းမသိဘူးအမျိုးသမီးတွေရဲ့ပါဝင်မှုကိုလည်းတိတိတနက်ဂုဏ်ပြုမှုတွေမရှိဘူးဒါမှဒီနေ့ခေတ်မှာတော့ကမ္ဘာကြီးမှာအချိန်နဲ့တပြေးညီတည်င်းတွေကိုရယူနိုင်မှုတွေရှိလာတဲ့အခါကျတော့ကျွန်တော်တို့အမျိုးသမီးရဲ့ပါဝင်မှုကိုဟိုကွင်းထဲမှာလုပ်နေတဲ့အားတွေကိုအလုံးကိုမြင်တွေ့နေရတဲ့အတွက်အမျိုးသမီးရဲ့ပါဝင်မှုကဟိုပို့ပြီးတော့လည်းအရင်ကတော့ညားလာတယ်ပို့ပြီးတော့လည်းအားရစရာကောင်းလာတာတော့ဒါဟိုချိန်တည်ပါပဲဒါပေမဲ့အခုမှပါတာမဟုတ်ဘူးကျွန်မပြောချင်တာတော့အရင်ကတည်းကလည်းအားရစရာကောင်းပါခဲ့တယ်အခုကတော့ပို့ပြီးတော့ဒီမျိုးဆက်သစ်တွေရဲ့သူတို့ဟိုတတိရှိရှိတောင်းတောင်းများများနဲ့ရှေ့တန်းကဦးဆောင်နိုင်မှုကတော့ပို့ပြီးတော့ချီချူးဂုဏ်ပြုဆရာလို့တော့ကျွန်မမြင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကဒီဆန္ဒပြတဲ့သူတွေကိုဖိနှိပ်ပြီးတော့အကျအင်းအားအဆမတန်တုံးပြီးတော့အကြမ်းဖက်တာတွေရှိတယ်အဲ့ဒီထဲမှာအမျိုးသမီးငယ်တချို့ဒီရိုက်လက်ခံရတဲ့ပုံရိပ်တွေထွက်ပေါ်လာတာတွေရှိရပေါ့နော်အဲ့ဒါတွေမကဘူးရုပ်ပိုင်းဆိုင်ရာတွေမကဘဲနဲ့စိတ်ပိုင်းဆိုင်ရာနောက်ပြီးတော့ဟိုအမျိုးသမီးတွေကိုလိင်ပိုင်းဆိုင်ရာစော်ကားမှုတွေရှိရဲဆိုတဲ့တဲ့င်းတွေလည်းထွက်လာပါတယ်ဒီလိုလိင်ကိုအခြေပြုပြီးတော့လုပ်တဲ့အကြမ်းဖက်မှုတွေကိုဘယ်လိုမျိုးစားမြင်နိုင်ပါမလဲရှင်
အဲ့ဒီကိစ္စကိုလည်းကျမတို့အမျိုးသမီးဖွဲ့ရောနော်ဒီကမ္ဘာတော်မှာရှိတဲ့အမျိုးသမီးတွေကိုကူညီဆောင်ရှောက်ပြီးတော့ကူညီပေးနေတဲ့အမျိုးသမီးတွေရောဒီကိစ္စကိုလည်းအခုချိန်မှာတော့အရေးတကြီးကိစ္စအဖြစ်နဲ့ဆွေးနွေးနေကြပါတယ်။ကျမတို့လောလောလတ်လတ်မှာတော့ဟိုကူဖို့ပေါ့နော်ဘယ်လိုတားမြစ်မလဲဆိုတဲ့ဟာကဟိုတော်တော်ဖြေရခက်တဲ့ကိစ္စလိုဖြစ်နေတယ်။ဘာလို့ဆိုတော့လူမဆန်ဆိုတာရရဆက်ဆက်နဲ့เนาะဟိုကလေးလေးကအစရင်းဝင်းဝင်းပိုက်ကလေးကအစတက်ဖြတ်နေတဲ့ဒီအကြမ်းဖက်လှုပ်ရက်လှုပ်တဲ့စစ်ကောင်စီရဲ့လှုပ်ရက်တွေကိုတော့ကျမတို့ကအမျိုးသမီးတွေမလို့မလုပ်ပါနဲ့လို့သွားတားလို့လည်းရမယ့်အနေအထားမျိုးတော့မရှိဘူး။ဒါပေမဲ့တက်နိုင်သမျှတော့ကျမတို့ကဒီအမျိုးသမီးတွေကိုเนาะဖန်ဆီးခံရတဲ့အခါမှာပဲဖြစ်ဖြစ်เนาะလူမဆန်ဆန်နှိမ့်မနှိမ့်ဆက်တာတွေနောက်တစ်ခုကခုနပြောတဲ့လိမ်မိုင်းဆိုင်ရာကိုစော်ကားတာတွေမဖွဲ့မများပြုတ်မှုတာတွေမပြုတ်ဖို့တော့ကျမတို့တက်နိုင်သမျှတော့အတန်ကြဲကြဲနဲ့အော်နေရမယ်လို့ကျမတို့ထင်တယ်။အဲဒါပေမဲ့ဒီကျမတို့လိုတာမန်ပြည်သူတွေကတော့အော်ပဲအော်နိုင်တယ်အဲဒါပေမဲ့တကယ်အင်အားရှိတဲ့နိုင်ငံအခြားနိုင်ငံတွေကအစိုးရတွေတော့တာမန်ရှိတဲ့အဖွဲ့အစည်းကုလသမဂ္ဂလောက်ခံအဖွဲ့အစည်းတွေကတော့ဒီစစ်ကောင်စီကိုတိထက်ပို့ပြီးပြင်းပြင်းထန်ထန်နဲ့ဟိုတတိပေးဖို့เนาะဗန်မျိုးတွေမလုပ်ဖို့အတွက်ကိုဟိုအတိပေးဟိုတတိပေးစာပို့တာမျိုးတွေနောက်ပြအားပေးတာမျိုးတွေကတော့ပို့လုပ်ရင်တော့ပို့ထိရောက်မယ်လို့ထင်တယ်အနည်းအနည်းနိုင်တဲ့မြတ်နေအောင်ဘလိုနည်းနဲ့ပါဝင်မလဲဆိုတာတွေကိုလည်းကျမတို့အချင်းချင်းကြားထဲမှာတော့တည်တံ့ဆွေးနွေးပြစ်တာတွေတော့ရှိနေပါတယ
်။ဟုတ်ကဲ့ဒီတော်လိုင်းမှာပါဝင်နေဆိုတဲ့နေရာမှာဒီစစ်ကြောင်းမှာပါတဲ့သူဒါမှမဟုတ်လို့ရှင်လေဒီခေါင်းဆောင်မှုပိုင်းမှာပေါ့နော်ဥဆောင်ဥရမှုပိုင်းမှာပါဝင်တဲ့အမျိုးသမီးတွေနေနဲ့ဘလိုမျိုးအခက်အခဲတွေကိုကြုံရပါလဲရှင်။
ဒါကတော့အလုံးသိကြတဲ့အတိုင်းပဲကျမတို့အမျိုးသမီးဆိုရင်တာမန်အခြေအနေမှာတော့အင်အားနည်းတဲ့လူလို့ယူဆကြတယ်။အဲဟိုဘယ်လိုခေါ်မလဲအမျိုးသားတွေကအင်အားစီးတဲ့သူတွေကကာကွယ်ပေးရမယ်လို့ယူဆတဲ့အစဉ်လာနဲ့ကျမတို့ကြီးပြင်းခဲ့တယ်ဒါပေမဲ့ဒီတော်လန်ရေးထဲမှာကျမတို့အမျိုးသမီးတွေက defense role ပေါ့နော်ရှေ့တန်းကနေပြီးတော့လည်းအဲနောက်ပိုင်းမှာအမျိုးသမီးငယ်တွေပါလာတဲ့ခါကျတော့ကျမတို့အင်တန်မှဟိုကျမလိုမျိုးပေါ့ generation x ပေါ့နော်ဟိုအသက်အရွယ်အရဟိုမျိုးဆက်တစ်ခုကိုဖြတ်တန်းပြီးတဲ့88ကိုဖြတ်တန်းပြီးတဲ့မျိုးဆက်အနေနဲ့တော့တော်တော်လေးဟိုဝမ်းသာအားရနဲ့အန်အောမဆုံးဖြစ်ရတယ်ပေါ့နော်ဆိုတော့သူတို့တွေကိုကျမတို့ကအဲဘယ်လိုပြောမလဲဘယ်လိုခံစားတွေ့ကြုံရလဲဆိုတာကျမတို့ရဲ့ကိုတွေ့အသည့်တွေနဲ့ကောကျမတို့မြင်နေရတဲ့ဟာတွေကအများဆိုလို့ရှိရင်တော့ဒီလမ်းကြောင်းတစ်လျှောက်လိုက်တဲ့အခါမှာလည်းအခက်အခဲတွေသူတို့အများကြီးရှိနိုင်ပါတယ်เนาะဟိုဖန်ဆီးခံရင်တော့ပြောစရာမလိုတော့ဘူးပေါ့เนาะဒါပေမဲ့အဲ့လိုမှမဟုတ်ဘူးဖန်ဆီးမခံအောင်ကျမတို့ထွက်ပြေးတိမ်းရှောင် ဟုတ်နေအောင်နေတဲ့အခါမှာလည်းအမျိုးသမီးတွေအတွက်အနေအားအများကြီးရှိနိုင်တယ်။နောက်နောက်ခုဦးကြလို့ရှိရင်ကျမတို့လူငယ်တွေကအဲတက်ကြွတဲ့စိတ်ဓာတ်နဲ့ဒီဒေါ်လာရုပ်အဆုံးထိတိုက်ပွဲဝင်မယ်ဆိုပြီးတော့အဟိုတင်းနှန်းသွားတက်ကြတာလည်းရှိတယ်။သို့မဟုတ်ရင်လည်းခိတ္တပေါ့နော်အခြားနေရာတွေမှာလုံခြုံတဲ့နေရာတွေမှာကျမတို့တိုင်းသားအနေပြင်းတွေမှာကုလုံးနာတွေရှိတယ်။ဒီနေရာတွေမှာလည်းကျမတို့ကအားလုံးပြည်ပြီးတဲ့အတိုင်းပဲနေရေးစားရကိုမိသားစုအိမ်လို့မဟုတ်ဘူးအဆင်ပြေမှာမဟုတ်ဘူးအများနဲ့နေရတယ်အားလုံးနဲ့တသားနဲ့နေရတဲ့အခါမှာလည်းသူတို့အတွက်အဲမပြောင်းမှန်းနိုင်တဲ့အခက်အခဲတွေလည်းအများကြီးရှိနိုင်မယ်။အနောက်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေဒါတွေကတော့ကျွန်တော်တို့အမျိုးသမီးတွေအတွက်ပိုပြီးတော့ဟိုအနေရဖြစ်နိုင်တဲ့အနေအထားတွေကတော့နေရအနှံ့မှာတော့ကျွန်တော်တို့ရှိနေတယ်လို့ကျွန်တော်တို့မြင်တယ်။ဒါအပြင်ကျွန်တော်တို့ဒီနောက်ပိုင်းကြားနေရတဲ့ဟာတွေဆိုလို့ရှိရင်ဖန်တီးခံရတဲ့အမျိုးသမီးတွေဆိုရင်သူတို့ကအဲဒီမရင်းဖြူချင်းခံရတဲ့ကိစ္စမျိုးတွေမပွင့်မရပေါ့နော်တော်တော်ရဲရဲဆက်ဆက်ဟိုနှိပ်စက်တဲ့အားအောင်မှာမှာလိမ်မိုင်းကိုပဲအဓိကထားပြီးတော့နှိပ်စက်တဲ့ဟာမျိုးတွေလည်းရှိနေတာမျိုးတွေကြားရတဲ့အတွက်ဒါတွေကတော့ကျွန်တော်တို့အမျိုးသမီးတွေအတွက်တော့အင်တန်မှစိုးရိမ်စရာကောင်းတယ်ဒါပေမဲ့ကျွန်မအားရတာကအဲ့လိုတွေဖြစ်နေတယ်လို့ကြားပေမဲ့လည်းကျမတို့အမျိုးသမီးတွေကနောက်ဆုတ်သွားတာမရှိပဲဆက်ပြီးတော့ရဲရဲဝံ့ဝံ့နဲ့ပေါ့နော်ဆက်ပြီးတော့ပါဝင်ပြီးတော့တိုက်ပွဲဝင်နေတယ်ဆိုတာလည်းကျမတို့တော်တော်ဉာဏ်မအားရှိစရာကောင်းတယ်လို့မြင်ပါတယ
်ဟုတ်ကဲ့ပါရှင်မခင်ဒီကုနာကပြောသွားလို့ပဲပေါ့နော်ဒီ generation user အများကြီးပေါ့နော်ဒီအရင်ဟိုအခုလူငယ်တွေ Gen Z ကအစပေါ့ဒီတက်ကြီးရဲ့သူအထိအမျိုးသမီးတွေပါဝင်ပြီးတော့ဒီရှေ့တန်းကလည်းပါဝင်နေအမျိုးသမီးအဖွဲ့တွေလို့ပြောချီတက်တဲ့ပုံရိပ်တွေကိုဒီဟိုတရင်းနေမှာလည်းအငြင်းတွေ့နေရပါတော့အဲ့လိုမျိုးဒီလိုမျိုးအလွာဆုံးအတက်ရွယ်ဆုံးကအမျိုးသမီးတွေကပါဝင်ပြီးတော့တော်လန်ရေးအတွက်အားဖြည့်ရအတွက်ဘယ်လိုမျိုးဆက်ရောက်မှုတွေရှိပါလဲရှင
်အဲရှိတာပေါ့ရှိတာပေါ့ဆိုတော့ကျမတို့တိုင်းပြည်တစ်ပြည်ရဲ့အနာဂတ်เนาะတိုင်းပြည်ရဲ့အဲအရေးကိစ္စမှန်သမျှဟာမျိုးဆက်တစ်ခုရဲ့လူတိုင်းသားအစွာတစ်ခုရဲ့ကနေလုံးလုံးမရပါဘူး။ဥပမာအစိုးရမှာပဲတာဝန်ရှိရဲလို့ကျမတို့အရင်တော့ကတခုခုပေါ့နော်။ဒေါ်ဒီဒီမိုကရေစီခေတ်ပြောင်းအပြောင်းလဲကာလမှာဆိုရင်အစိုးရမှာပဲတာဝန်ရှိရဲလို့ယူဆပြီးတော့အစိုးရကိုပဲပုံပြီးတော့အပ်တာပေါ့နော်။ပြောချင်တာတော့ကောင်းကောင်းဆိုးဆိုးသူတို့လက်ထက်မှာလို့အပ်တာမျိုးတော့ကျမကိုယ်တိုင်ကမယုံကြည်ပါဘူး။ကျမတို့နိုင်တယ်လို့နော်အကုန်လုံးကဝိုင်းပြီးတော့ဟိုပေါ့နော်တယောက်တစ်လက်ပေါ့နိုင်တယ်လားဝိုင်းလုံးရမယ်လို့ယူဆတယ်ဒီကလာကပူဆိုတာပေါ့ကျမတို့ကလုံးဝစစ်အာဏာရှင်လောက်ကိုရောက်သွားပြီစစ်အာဏာရှင်လောက်ကိုရောက်တာဟာအဲတူတယောက်တည်းရောက်တာလည်းမဟုတ်ဘူးနိုင်ငံရေးသမားတွေပဲရောက်တာလည်းမဟုတ်ဘူးចောင်းသားတွေပဲရောက်အားလုံးရောက်တာဖြစ်တဲ့အတွက်ကျမတို့မျိုးဆက်အကုန်လုံးနောက်ပြီးတော့လူတန်းသားအလွှာအတီတီအားလုံးပါဝင်မှုမှာနဲ့နဲ့အရွေးကိုဖြစ်မှာကျမတို့မြင်မြင်အောင်ပွဲရမယ်လို့ကျမတို့ကတော့မြင်တယ်အဲ့တော့ကိုပါဝင်နိုင်တဲ့နေနဲ့ပေါ့နော်ကျမတို့ပြောတာအခု defense လိုမျိုးနော်အစီအရေးရပါဝင်နိုင်တဲ့လူတွေကလည်းပါဝင်တယ်ကျမတို့ civil disobedient movement နေနဲ့ပေါ့နော်ပါဝင်နိုင်တဲ့နေတွေရှိတယ်အခုမဆောင်တာတွေသူတို့လုပ်တဲ့အလုပ်တွေကိုပူးပေါင်းမဆောင်ရတာတွေသပိတ်မှောက်တာတွေဒါတွေအများကြီးကျမတို့ပါဝင်လို့ရတယ်နောက်ဆုံးတော့ကျမတို့ပြည်တွင်းမှာရှိနေတဲ့လူတွေကသူတို့လက်ခုပ်တွေရရှိအချိန်မီအနေနဲ့ကြောက်ရွံ့နိုင်တယ်အဲ့ဒီအတွက်ကိုယ့်ရဲ့လုံခြုံရေးကိုလည်းတည်ထားပြီးတော့ဘလူနီနဲ့အနာဟိုပေါ့နော်တက်ဟိုပေါ့နော်တိတ်လည်းမနာမနစ်နာမဲ့ညီမျိုးနဲ့ရေရှည်မှာဒီကောင်ဟိုဒီစစ်ကောင်စီရှိနေသူတွေဘလူစန့်ကျင်သွားမလဲဘလူမျိုးပေါ့နော်အာခံသွားမလဲဆိုတာကိုလည်းကျမတို့ဟိုမိပေါင်းစုံနဲ့စဉ်းစားပြီးတော့ပါဝင်ဖို့လိုမယ်လို့တော့ကျမယုံကြည်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီကြားမဒန်းလူကြီးများကိုရရှိဖို့ဆိုတာပေါ့နော်အမေရိကန်ပြည်အောင်စုလိုမျိုးကမ္ဘာနိုင်ငံကြီးတွေမှာအောင်မှာအခုချိန်ထိမနေကြိုးပမ်းပြီးတော့ရယူနေရတဲ့ကိစ္စပါအဲ့လို့ဆိုတော့မြန်မာနိုင်ငံမှာရောဒီလိုမျိုးကြားမဒန်းလူကြီးများမှုကဒီဘယ်လောက်အချိန်ထိရှိလဲဒါမှမဟုတ်လဲရှိကြလဲပေါ့နော်ဒီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာရောပြောင်းလဲသွားတာတွေကိုတွေ့ရလားရှင
်အဲကြားမဒန်းလူကြီးများမှုကတော့ဒါကမ္ဘာမှာလည်းအခုချိန်ထိကိုပေါ့နော်အကျိုးစားနေရတဲ့ဟိုအရေးကြီးကိစ္စတစ်ခုဖြစ်တယ်။ဒါအမေရိကန်ပြည်အောင်စုမှာဆိုရင်ခုမှဒါပထမဦးဆုံးတော့သူမျိုးသမီးသမရာတယောက်တောင်မှနော်ရွေးကောက်တင်မြောင်းနိုင်နေပေါ့နော်။ဆိုတော့ဟိုကျွန်တော်တို့လိုမြန်မာနိုင်ငံမှာအစစအရာရာနော်ဟိုအစအနေပြန်စနေရတဲ့ဟိုဖွံ့ဖြိုးတိုးတက်ဖို့အားယူနေတဲ့နိုင်ငံမျိုးမှာတော့မပြောနဲ့တော့ပေါ့။ဒါပေမဲ့ကျွန်တော်တို့ရှိရအများစုကဒလေထုံးဆိုင်ရယဉ်ကျေးမှုရတိထားတဲ့အသည့်ပညာရေးရတိထားတဲ့အသည့်ကြတော့ဒါရီယာအရင်ကြီးအရေးကြီးရလို့သူတို့သိမခံယူသေးဘူးမခံယူတဲ့အခါမှာကျမတို့က gender equality လို့ပြောတဲ့ကျမတန်းတူညီညာရေးကိုဆောင်ရွက်တဲ့အခါမှာကျမတို့ကိုအဖို့အလုပ်တွေလုပ်တယ်အလုပ်မရှိအလုပ်ရှာလုပ်တယ်နောက်တစ်ခါဒီလိုမျိုးတွေပေါ့နော်မြင်ကြတာတွေရည်သွန်းသွေးကြတာတွေရှိပါတယ်ဒါပေမဲ့ ဟိုတကယ်တော့ကျမတို့အခုအပြောင်းလဲကာလာလေးခဏပေါ့နော်ဆယ်နှစ်လောက်အလို့ပြောလို့ရမှာပေါ့နော်ဒီအဲဖြစ်လာတဲ့ကာလာလေးမှာတော့ကျမတို့ဘာပဲပြောပြောလူတို့ကိုအတိအမြင်ဖွင့်တာတွေနော်ဟိုလူတွေကိုပို့ပြီးတော့မီဒီယာတွေကနေပြီးတော့အတိအမြင်တွေပေးတဲ့ကိစ္စတွေတင်နန်းပေးတဲ့ကိစ္စတွေပို့ပြီးတော့လှုပ်လာနိုင်တဲ့အခါမှာလူရဲ့အတိအမြင်လေးကအဲပြောင်းလဲသွားတာအပြည့်ပြည့်စုံပြောင်းလဲသွားတာကိုတော့ကျမတို့တတိထားမိတယ်တကယ်တော့ဒီအချိန်ဝင်လေးနဲ့ကျမတို့နောက်ချင်းနေဒီမှာဆက်တွန်းမယ်ဆိုရင်တော့ပိုကောင်းတဲ့အရွေးတစ်ခုကိုကျွန်တော်တို့ရောက်မယ်လို့မျှော်လင့်ထားပေးမယ်။ဒီမထင်မှတ်ပဲနဲ့ဒီစစ်အာဏာသိမ်းမှုဖြစ်တဲ့အတွက်ဒီကိစ္စတွေကကျွန်တော်တို့ဘာလဲပြောနောက်ပြန်ဆုတ်သွားတယ်ပေါ့နော်။နောက်ပြန်ဆုတ်သွားပြီးတော့အခုဆိုလို့ရှိရင်ဒီအားလုံးသိတဲ့အတိုင်းပဲစစ်တပ်ဆိုတာဘာလို့မဆိုဖွာရကြီးဆိုတဲ့အဲအဖွဲ့အစည်းဖြစ်တယ်။အမျိုးသားတွေကဒါဟိုဩဇာရှိတယ်အာဏာရှိတယ်လုပ်ပိုင်ခွင့်ရှိတယ်ဆိုတဲ့အယူဆရှိတဲ့အာမျိုးကပို့အုပ်ချုပ်တဲ့အတွက်ပို့ပြီးတော့ကျွန်တော်တို့အခြေအနေတွေကပို့ပြီးတော့ဆိုးသွားနိုင်တယ်။ဒါပေမဲ့အဲ့ဒီမှာပဲတစ်ဖက်ကပြန်ကြည့်တဲ့အခါလဲအခုကျမတို့ဒီတော်လှန်ရေးမှာအမျိုးသမီးတွေရဲ့ပါဝင်မှုအမျိုးသမီးငယ်တွေရဲ့ရေချွန်ချွန်ပါဝင်မှုတွေနောက်တစ်ခါအခု NUG ပေါ့နော် NUG National Unity Government ကနေပြီးတော့အဲဖွဲ့စည်းလိုက်တဲ့အစိုးရဖွဲ့ရမှာဆိုရင်အမျိုးသမီးဝင်ကြီးတွေမျိုးသမီးထုဝင်ကြီးတွေပါလာတယ်ဒါဟာကောင်းတဲ့အစတစ်ခုလို့ကျမတို့မြင်တယ်အရင်ကမရှိခဲ့တဲ့အမျိုးသမီးကလေးတငယ်နဲ့လူငယ်ရေးရာဝင်ကြီးဌာနဆိုတာကိုလည်းပေါ်လာတယ်ဆိုတော့ဒါကောင်းတဲ့အစတွေဖြစ်တယ်ဟိုဒီနေရာမှာယာလူပေးလိုက်ရုံနဲ့တော့ပြီးတော့တာမဟုတ်ပါဘူးဒါပေမဲ့အဲ့လိုယာလူပေးပြီးတော့သူတို့ကိုအတိမတ်ပြုပြီးသူတို့ရဲ့အယူဆတွေသူတို့ရဲ့အတွေးခေါ်အကြံစီတွေလှုပ်အားတွေကိုထည့်သွင်းစဉ်းစားတာကောင်းတဲ့အစတစ်ခုကောင်းတဲ့အရေးတစ်ခုလို့ထင်တယ်အဲ့အတွက်ရှေ့မှာအကယ်၍သာကျမတို့ပါပြည်သူတွေရဲ့အောင်ပွဲရပြီဆိုရင်တော့ဒီအစဒီအခုလောက်ထားတဲ့ဟိုအချိန်ဟုံကိုဆက်ပြီးတော့တည်ဆောင်သွားမယ်ဆိုရင်တော့ဂျာမားဒန်တူညီများမှုကရှေ့မှာပို့ပြီးတော့အားကောင်းလာနိုင်တယ်လို့ကျွန်တော်မြင်ပါတယ်ရှင
့်ဟုတ်ကဲ့ပါရှင်အခုညီကောင်းနေနဲ့နေချင်တာကတော့ဒီတော်လိုင်းင်းကြားမှာနေထိုင်ပြီးတော့ရှင်တန်ရတဲ့အမျိုးသမီးတွေရဲ့အနာဂတ်ဒီနီးဆက်တဲ့နီးကျက်တဲ့အနာဂတ်မှာပါကိုမျှော်လင့်နိုင်ပါတယ်ရှင့်
အဲ့ဒါကတော့တော်တော်လေးကြည်ရခဲ့ပါတယ်။နီးကတဲ့အနာဂတ်မှာမမျှော်လင့်နိုင်လဲဆိုတော့ကျမတို့နေ့စဉ်ဘဝကိုပဲကျမကရှေ့ကိုကြည့်တာတဲ့ကျမတို့နေ့စဉ်ဘဝကိုတနည်းချင်းဘယ်လိုဖြတ်တမ်းမလဲပေါ့။ဟောကျမတို့အဝေးကြီးလိုက်ရင်တော့စိတ်သက်တွေကြာကြာတွေဖြစ်မယ်။အဲ့တော့အထွေထွေပေါ့ကြားရတဲ့ကိစ္စတွေနိုင်ငံရေးရာဥဆောင်မှုတွေအာပါဟိုစောင့်ဝင်နေရေးမပြေလည်မှုတွေနဲ့ဆိုရင်တော့စိတ်သက်တွေကဟိုအမြင့်ဆုံးမှမရှိနေဘူးဆိုတော့ဒါဘသူမဆိုပါပဲเนาะမိသားစုတွေနဲ့ဝေးနေရတာလည်းရှိတယ်အနေထိုင်ဆင်းရဲခက်ခဲရတာလည်းရှိတဲ့အတွက်ဒါပေမဲ့ကျမတို့နှင်းစင်ဘဝမှာပဲကျမတို့ဟာမတရားမှုကိုလက်မခံနိုင်ဘူးဓမ္မကဒါတနည်းမှာအောင်မယ်အဲ့ဒီစိတ်နဲ့ပဲကျမတို့ဟာကိုတတိချင်းကိုဖြတ်တမ်းမယ်ဆိုရင်တော့ကျမတို့မဝေးရကာလမှာတော့ကျမတို့အမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်เนาะဟိုတန်းတူပေါ့เนาะအတူတူလက်တွဲတိုက်မယ်ဆိုလို့ရှင်တော့ကျမတို့ဟိုမကြာခင်ကာလမှာတော့ပြည်သူအောင်ပွဲရမယ်လို့တော့ကျမတို့မျှော်လင့်နေဒါကဘလောက်ကြာမယ်ဆိုတော့မပြောနိုင်ဘူးဒါပေမဲ့ကျမတို့ဘလောက်ကြိုးစားအားထုတ်မှုနဲ့အားထည့်တယ်လဲပေါ့မှာလဲမှုတည်ရလို့ကျမမြင်တယ်အဲ့ဒီအတွက်ကျမတို့နေ့စဉ်မှာကျမတို့တကူရင်အနည်းငယ်ကျူစာအားထုတ်ပြီးတော့တန်လိတ်ထန်ခံရမှာချပြီးတော့ကျူစာသားဖို့ဆိုရင်တော့ကျမတို့အနာဂတ်ကပို့ပြီးတော့လှပတဲ့အနာဂတ်မကြာခင်ရောက်မယ်လို့တော့ကျမမြင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါတယ်ဆရာ